မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးရဲ့ကျန်းမာရေးအခြေအနေဟာအရင်နေ့ကထက်ပိုပြီးတော့ထိုးတက်လာပြီလို့တာဝန်ယူကုသပေးနေတဲ့ဆရာဝန်ကြီး15ဦးပါအဖွဲ့တွေကဒီအုံနောက်နဲ့အာယုံကျော်စေကုဌာနမူဒေါက်တာဝင်းမင်းသက်ကသတင်းထောက်တွေကိုပြောပါရစေ။မင်းရ
မလို့ရှားနိုင်ရဲ့ဘယ်ဘက်ကောင်းတဲ့ဘယ်ဘက်ကလည်းမူလို့ရှားနိုင်လာပြီ။အဲမင်းရကျမတို့မိသားစုကိုဖြေနိုင်ရင်လည်းဒီနေ့စကားတော့ပြောလို့မရဘူးပေါ့။ဒါဆိုညာဘက်ရှမ်းပြည်ထက်တာစကားလည်းပြောလို့ပြောနိုင်တယ်။အဲကျမတို့ကလည်းမြောက်ပြပါဆိုသူမြောက်ပြလာနိုင်ပေါ့နော်။အဲတော့ conscious အဲတော့လူချင်းအောင်မှာနဲ့
သူရဦးတင်ဦးတယောက်ကုသမှုခံယူနေတဲ့ရန်ကုန်ပြည်သူစေယုံကြီးအထူးကျက်မှတ်ကုသဆောင်ကိုဆရာတော်အရှင်စန္ဒာတိကလည်းဒီကနေ့မိုးလွယ်ပိုင်းတို့ကကြွားရောက်ပြီးတော့သူရဦးတင်ဦးကိုအားပေးစကားမိန့်ကြားသွားပါတယ်။ဦးတင်ဦးဟာအမောင်ခင်မှာနိုင်ငံသူနိုင်ငံသားတွေကိုနိုင်ငံရေးအတွေးခေါ်နဲ့ပတ်သက်တာတွေဒီမိုကရေစီအရေးလူ့ခွင့်ရေးနဲ့ပတ်သက်တဲ့အုံနောက်သွေးကြောတွေဖွင့်ပေးခဲ့တဲ့အကြောင်းဒီစကားဟာမှန်တဲ့အကြောင်းနဲ့ဒီမှန်တဲ့သစ္စာစကားကြောင့်ဦးတင်ဦးခံစားနေရတဲ့ဝေဒနာတွေပျောက်ပါစေလို့ဆရာတော်ကသစ္စာပြုဆုတောင်းပေးသွားတယ်လို့ဦးတင်ဦးကလည်းသစ္စာပြုခိုင်းတယ်လို့အရှင်စန္ဒာတိကကသတင်းတောက်တွေကိုမိန့်ကြားသွားပါတယ်။အသက်62နှစ်အရွယ်သူရဦးတင်ဦးဟာဗော်ဒူးနေတုန်းကနေအိမ်ရေချိုးခန်းထဲမှာချော်လဲပြီးမိသွားတာကြောင့်ဆေးရုံကိုအရေးပေါ်ပို့လိုက်ရတာပါ။NLD ပါတီအတွက်အဓိကမန္တန်ကြီးတစ်ခုဖြစ်တယ်လို့ဆိုပြီးတော့တံပိုးထားပြောဆိုကြတဲ့သူရဦးတင်ဦးဟာမြန်မာနိုင်ငံအာဏာရှင်စန့်ကျင်ရေးဒီမိုကရေစီရေးနဲ့လူ့ခွင့်ရေးလှုပ်ရှားမှုတွေမှာအထူးထင်ရှားတဲ့တက်မတော်ဗိုလ်ချုပ်ကြီးဟောင်းတဦးဖြစ်ပါရဲ့ရှင်။